မြန်မာနိုင်ငံခြေဆိုင်အွန်လိုင်းရာဇဝတ်ဂိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရတဲ့ထိုင်းနိုင်ငံသား120ကိုထိုင်းနိုင်ငံကပြန်လည်ထိုင်းနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးဖို့နှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းထိုင်းနိုင်ငံကဘန်ကောက်ပို့စင်းစာကဒီကနေ့ပဲဖော်ပြလိုက်ပါတယ်။တရုတ်နိုင်ငံနဲ့နယ်စပ်ရှမ်းပြည်မြောက်ပိုင်းလောက်ကင်မှာအလုပ်လုပ်ဖို့ရာဇဝတ်ဂိုင်းတွေရဲ့သွေးဆောင်ဖျားယောင်းခံခဲ့ရတဲ့ထိုင်းနိုင်ငံသားအမျိုးသား90အမျိုးသမီး30ကိုဌာနေပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကချနာပက်ထရာချော့ကိုကူကပြီးဒီကနေ့ပဲဖော်ပြလိုက်တာပါ။မြန်မာနိုင်ငံဆိုင်ရာထိုင်းအသံမကြီးကမြန်မာနိုင်ငံရဲ့ဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုဆက်သွယ်ပြီးထိုင်းနိုင်ငံသားတွေပြန်လည်လွှတ်ပြောင်းပေးစီစဉ်နေတယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံသားတွေကိုလောက်ကင်ကနေခေါ်ထုတ်လာခဲ့တဲ့အကြောင်းစီရင်နေမှာပဲထိုင်းတန်ယုံကအတည်ပြုထားပြီးလေကြောင်းဒါမှမဟုတ်နယ်စပ်ကုန်းကြောင်းကနေပြန်ပို့ဖို့စီစဉ်မယ်လို့လည်းထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုထားပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသတွေမှာစိုက်ဘာရာဇဝတ်ခိုင်းတွေကသွေးဆောင်ဖျားယောင်းပြီးအထက်မှခိုင်းစီခံရတဲ့သတင်းတွေမကြာသေးငါစကြဲကြဲပြင်းပြင်းထွက်ပေါ်လာရာကဒေသတွင်းနိုင်ငံတွေပူးပေါင်းနေနေမှုတွေအွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးမတင်ကားသူတွေကိုဖမ်းဆီးရမှုတွေလည်းလှုပ်လာတာဖြစ်ပါတယ်။